တောင်အာဖရိကတိုက်မှာဆယ်စုနှစ်များစွာအတွင်းအပြင်းထန်ဆုံးဖြစ်ပြီးလူပေါင်းရာနှစ်ချီတည်ဆုံးခဲ့ရတဲ့မုန်တိုင်းတိုက်ခတ်ခဲ့ပြီးတဲ့နောက်မိုဇမ်ဘစ်နိုင်ငံမှာဝန်ထမ်းကြောင့်အထိမ်းအမှတ်ဆုံးရွက်ကိုလူနေရစတင်လိုက်ပါတယ်။ Idai Cyclone ဟာတနာယီကီလိုမီတာ190ဒါမှမဟုတ်မိုင်105မိုင်နှုန်းနဲ့မိုဇမ်ဘစ်နိုင်ငံဘေရာစကန်ကိုကြာသပတေးနေ့ကဝင်ရောက်ခဲ့ပြီးတဲ့နောက်ကွန်တွင်းပိုင်းဇင်ဘာဝေနဲ့မာလာဝီနိုင်ငံတို့စီဆက်လက်တိုက်ခတ်သွားတာဖြစ်ပါတယ်။ကြာသပတေးနေ့မှာမိုးသီးထန်စွာရွာသွန်းဦးမယ်လို့ခန့်မှန်းထားပြီးရေကြီးမှုမြင့်တက်လာနေစေဖြစ်ပါတယ်။အကူအညီတွေအပူတပြင်းလိုအပ်နေတဲ့အသက်ရှင်ကျန်တဲ့သူတွေအတွက်အရေးပေါ်ပစ္စည်းတွေကိုထောက်ပံ့ရေးအဖွဲ့ကကြိုးစားပေးပို့နေရပါတယ်။ Mozambique သမ္မတ Philip Nyasiya ဖေဆုံသူ1000ကျော်ရှိမယ်လို့တင်းနှံလာနေရခန့်မှန်းပြောကြားခဲ့ပြီးဗုဒ္ဓဦးနဲ့မှာတော့ Mozambique, Zimbabwe နဲ့ Malawi တို့မှာစုစုပေါင်းသေဆုံးသူ300ကျော်ရှိပြီလို့အတည်ပြုနိုင်ခဲ့ပါပြီ။လာတဲ့မကဆနိုင်ခအစီအစဉ်ကလူ6သိန်းအတွက်လုံလောက်တဲ့ထောက်ပံ့ရေးပစ္စည်းတွေကိုပေးပို့ခဲ့ပြီးကုလသမဂ္ဂအရေးပေါ်ရန်ပုံငွေကဒေါ်လာ30ခွင့်ပြုထားတယ်လို့လည်းဆိုပါတယ်။